ကိုဗစ်ကာယောဂါတကြောပြန်ကူးစက်မှုတွေကြောင့်ကျန်းမာရေးစနစ်ပြိုလဲတဲ့အခြေအနေနဲ့ကြုံရတဲ့အိန္ဒိယနိုင်ငံမှာယောဂါကူးစက်သူအတိပြုလူနာသန်း20ကျော်သွားပါပြီ။ယောဂါပိုးကူးစက်သူလူနာသစ်နေ့စဉ်3သိန်းကျော်နေတာ73ရက်နှစ်မြောက်ဖြစ်အင်္ဂါနေ့မှာလည်း3သိန်း59,229ယောက်ကိုကျန်းမာရေးဝန်ကြီးဌာနကအတိပြုခဲ့ပါတယ်။24နှစ်အတွင်းသေဆုံးသူရေထွက်ရလဲ3,449ယောက်ရှိခဲ့တာပါ။American ပြည်အောင်စု Johns Hopkins တက္ကသိုလ်ရဲ့စီးရင်ရာအိန္ဒိယနိုင်ငံမှာကိုဗစ်လူနာ 20.2 သန်းကျော်ရှိနေတယ်လို့သေဆုံးသူစုစုပေါင်း 22,408 ယောက်ရှိနေပါတယ်။ကူးစက်သူရေထွက်ရကမ္ဘာမှာ American ပြည်ရင်အိန္ဒိယနိုင်ငံကဒုတိယအများဆုံးဖြစ်နေပြီးသေဆုံးသူရေထွက်ကတော့ American နဲ့ Brazil နိုင်ငံတွေပြီးရင်တတိယအများဆုံးလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကူးစက်မှုတွေတကြောပြန်များလာရတဲ့အကြောင်းရင်းတွေထဲမှာဗိုင်းရပ်စ်ပိုးအမျိုးအစားသစ်ပြန့်နှံ့မှုနဲ့ဒီနှစ်ဆက်မိုက်မှာကူးစက်မှုတွေရော့ချလာရကကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုလျှော့ပေးလိုက်တာတွေပါဝင်တယ်လို့လည်းယူဆထားပါတယ်။အတိုက်ခံအိန္ဒိယအမျိုးသားကွန်ဂရက်စ်ပါတီခေါင်းဆောင်ရာဟုလ်ဂန္ဓီကတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့တုံ့ပြန်ဆောင်ရွက်မှုအားနည်းချက်ကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေရတဲ့အကြောင်းဝေဖန်ပြောဆိုလိုက်တယ်လို့ယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်နိုင်ငံအဝန်းတွာလာလှုပ်ရှားမှုတွေကန့်သတ်ဖို့လဲ Twitter လူမှုကွန်ရက်ကနေအင်္ဂါနေ့မှာပဲတိုက်တွန်းထားပါတယ်။